ဂါဇာဒေသမြောက်ပိုင်းမှာကလင်းငယ်တွေအတွက်ပိုလီယိုအကျောပြောရောဂါကာဝယ်ဆီးထိုးပစ်နေတဲ့စီကံတစ်ခုကိုအစ္စရေးရဲ့အဝေးထိန်းဒရုန်းနဲ့တိုက်ခတ်မှုကြောင့်ကလေးလေးယောက်ပါဝင်လူ6ဦးထဏ်ရရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့လက်ချက်မဟုတ်ဘူးဆိုပြီးညှဉ်းဆန်းထားတာပါ။အစ္စရေးတပ်တွေဝိုင်းထားပြီးတနည်းလောက်ဆက်သွယ်ပြတ်နေတဲ့ဂါဇာမြောက်ပိုင်းမှာစစ်ရေးတွေကတိုက်ခတ်မှုဖြစ်ခဲ့တာပါ။ဂါဇာစစ်တီမှာရှိတဲ့ရှိတ်ကရာဒဝမ်စီကံကနေကလမကကိုစလေဖွဲ့ပြန်သွားပြီးတိတ်မကြခင်စနေနေ့မွန်းလွယ်ပိုင်းမတိုင်ခင်မှာပဲဒရုန်းနဲ့တိုက်ခတ်ခံရတာလို့လေဂါဇာကျမ်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမညီအဘော့ရှ်က AP သတင်းဌာနကိုပြောဆိုခဲ့တာပါတိုက်ခတ်ခံရမှုတွေတရင်တွေကမ္ဘာကျမ်းမာရေးဖွဲ့ WHO နဲ့ကလမကကလေးများရန်ပုံငွေဖွဲ့ UNICEF တို့ကစိုးရိမ်ကြောင်းပြောဆိုထားတာပါလူပေါင်းရာချီသေဆုံးပြီးထောင်ပေါင်းချီနေရဲဆုံးခွာထွက်ပြေးနေရတဲ့နေမြေမှာအစ္စရေးတပ်ဖွဲ့တွေမကြသေးရင်သတင်းပတ်တွေကဆနောက်တစ်ချိန်ထိုးစစ်ဆင်နေရကထွက်ပေါ်လာတဲ့သတင်းတွေမှာကိုယ်လက်မှုတွေရှိနေတာကိုတော့တီးခြားအတိပြုနိုင်မှုလဲခက်ခဲပါတယ်စစ်ပွဲတွင်အစ္စရေးတပ်ဖွဲ့တွေကစေယုံစေကန်းတွေကိုဟားမတ်စ်တွေအသုံးချနေတာကြောင့်ဆိုပြီးအချင်းချင်းစီးနှင်းတက်ခတ်တာတွေရှိသလိုပါလက်စတိုင်းတာဝန်ရှိသူတွေကတော့ဆွဆွဲချက်တွေမှန်မှန်မှုဆိုပြီးညှင်းဆန်းထားကြပါတယ်ခင်ဗျာ